ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIU ထင်းချုပ်ရွာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အင်ကွန်လာကျေးရွာအထက်တန်းကျောင်းနဲ့တရုတ်မြန်မာနယ်စပ်မိုင်ဂျာရံမြို့ကဒုက္ခသည်စခန်းမှာကိုဗစ်ရောဂါပိုးတွေ့တဲ့လူနာ800လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်ကွန်လာရွာမှာကျောင်းသား400ကျော်နဲ့မိုင်ဂျာရံမှာ400နီးပါးလောက်ကူးစက်ခံရပြီးဆေးဝါးနဲ့စားနပ်ရိက်ကအခက်အခဲတွေရှိလာနိုင်တယ်လို့ဆိုပါတယ်ဒီအကြောင်းမြန်မာပြည်ပပေးပို့လာတဲ့သတင်းကိုကိုအောင်လင်ဦးကပြောပြမှာပါ
ချင်းလွတ်မြောက်ရေးဖွဲ့ KIU ထင်းချွေရာကချင်ပြည်နယ်အင်ဂျင်ရံမြို့နယ်ကအင်ကွန်လာကျေးရွာထက်တန်းကျောင်းမှာကိုဗစ်ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကောင်မှာစတင်တည်ပြုခဲ့ပြီးပိုးတွင်းနေထိဆိုရင်တော့450လောက်ရှိနေပါတယ်။ရောဂါကူးစက်သူတွေများလာတာတွေ့ရပေမဲ့ရောဂါလက္ခဏာပြင်းထန်တာမျိုးတော့မတွေ့ရဘူးလို့လည်း KIU ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ်။
ကိုယ်တော့ဒီဝါသားတွေကိုလည်းနည်းနည်းပေါ့ပေါ့ဖြစ်တယ်ရှိပါတယ်အဲကျောင်းကျမဒီမှာလည်းဖြစ်တယ်ရှိပါလေအဒီအဖြစ်တာတော့ကျောင်းမှာပေါ့သာရင်ကျောင်းပေါ်တာဆောင်မှာအစဖြစ်တာဖြစ်ပါတယ်ကုတ္တိကတော့အဲ400ကျော်တိထားတာရှိရပါတယ်ဒါမဲ့ဒီရောဂါအခြေအနေတော့ဒီကူဝါတော့မရှိဘူးခင်ဗျာ
အင်္ဂလာချေးရွာထက်တန်းကျောင်းမှာတော့အင်ဂျင်ရံမြို့နယ်နဲ့စွန်ပရာဘွန်မြို့နယ်ကချေးရွာတွေကကျောင်းသားတွေလာရောက်တက်လေရှိပြီးဘာသာရေးဖွဲ့စည်းတွေကဖွင့်လှစ်ထားတဲ့ဗိုလ်ဓာဆောင်တွေမှာနေထိုင်ကြပါတယ်အင်ဂျင်ရံမြို့နယ်ဟာမေခနဲ့မလိခမြင်းနဲ့သွေးချာကတွေ့ကံဒေသမှာတည်ရှိပြီးအသွာလာခက်ခဲတဲ့ဒေသဖြစ်တယ်လို့ပြီးခဲ့တဲ့လတွေကစစ်ကောင်စီတပ်တွေနဲ့ KIU ကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်လုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်လောလောဆယ်မှာတော့ယောဂပိုကူးဆက်ခံရသူတွေကိုတီးခြားခွဲကုသပေးနေတယ်လို့အသွာလာကန့်သက်တာတွေလည်းလှုပ်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းကူးဆက်မှုအခြေအနေတွေပိုဆိုးလာမယ်ဆိုရင်စီးဝါးနဲ့ရိတ်ခါအာဟာရပို့ဆောင်ဖို့အခက်အခဲရှိနိုင်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ယောဂတွေပုံမှန်ပြည်နယ်တန်းသာကိုယ်စံတမတော်မယ်ဆိုလို့ရှိရင်တော့ခက်ခဲတော့များရှိနေပါတယ်။ဒါကြောင့်လဲဆိုတော့ဒီမချိနာဘက်ကနေပဲဖြစ်တယ်လို့ရတဲ့နေရာဖြစ်ပါတယ်။တခြားနေရာနဲ့တော့မှဖြစ်တယ်လို့ဒီဖေဝတီကြီးတော့ယူလို့လည်းမရအောင်ဆိုတော့စူးရလို့ရှိရင်တော့ခက်ခဲရှိနေပါတယ်။နောက်တစ်ခုရှိတာကတော့အဲ့ဒါမျိုးယောဂါတွေရောတီးတယ်ပဲဒီအစာအာဟာရတွေတော်တော်များများထောက်ပါကြရတဲ့ယောဂါတွေဖြစ်တယ်ဆိုတော့အဲ့ဒီအစာအာဟာရတွေကိုအားရှိတဲ့အစာအစာတွေဖတ်ပတ်ဖို့ကလည်းအရေးကြီးတာလေအဲ့ဒါတွေကလည်းဒီဖြစ်တယ်တော့ဒီနည်းလို့ပြောမလဲအခက်အခဲရှိနိုင်နိုင်ပါတယ်ဟုတ်ကဲ့ပ
ါတစ်ချိန်နဲ့မှာပဲဇွန်ဇူလိုင်လောက်ကကိုဗစ်ပိုးကူးစက်မှုမြင့်မားခဲ့တဲ့ KIU ထင်းချုပ်ရွာတရုတ်မြန်မာနယ်စပ်မန်ဂျာရံမြို့မှာလည်းပိုးကူးစက်မှုတွေပြန်လည်မြင့်တက်လာနေပါတယ်ကျောပြန်ကူးစက်မှုတွေကြုံနေရတဲ့မန်ချက်ယာမှာကူးစက်မှုအများစုဟာပါကတောင်စစ်ပြေးဒုက္ခသည်စခန်းမှာဖြစ်ပါတယ်။လူကြီး3000ကျော်ရှိတဲ့ဒုက္ခသည်စခန်းမှာလူ900ကျော်ဆစ်ဆစ်ပြီး200ကျော်ကူးစက်နေတဲ့အကြောင်းလဲစခန်းမှာအကူအညီပေးနေသူတယောက်ကပြောပါတယ်
။ဒီကျမတို့ဖြစ်နေတဲ့ IDP စခန်းတစ်ခုဖြစ်တဲ့ဒီပါကတောင် IDP စခန်းကတော့အယောက်900ကျော်ပေါ့နော်။မင်းရပဲဒီ IDP စခန်းကနေဒီ Care Center Treatment Center ဆက်ပြီးရှိတယ်ဒီလက်ရှိဟိုမှာရှိနေတဲ့လူကအယောက်30ကျော်ရဲ့နောက်ထပ်ပြည်ကျောင်းတစ်ခုက60ကျော်ရဲ့နောက်ဒီဘေးပတ်ဝန်းကျင်မှာလည်းဒီဒီအထက်မှာလည်းဖြစ်နေတာ same treatment center အမှတော်ပဲကိုယ်အိမ်မှာကိုယ်က home quarantine နဲ့လုပ်နေလူရဲ့ဆိုရင်ဒီမှာတကယ်အခုက300ကျော်400ပေါ့နော်ဆန်တော့အခုထပ်ဖြစ်ထားသေးတယ်
ပြီးခဲ့တဲ့ဇွန်ဇူလိုင်လပြည့်အတွင်းမှာအသွာလာကန့်သက်ခဲ့တဲ့လက်ရှိစစ်ဘေးဒုက္ခသည်စခန်းမှာရိတ်ခါမထောက်ပံ့တာ300ကျော်လာတာကြောင့်စားနပ်ရိတ်ခါခက်ခဲကြုံနေရသလိုဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့လည်းသူကပြောပါတယ်
အတိကလိုအပ်ချက်ကတော့အစားအသောက်ရေဆေးဝါးရေလို့ကျွန်တော်ပြောရမှာဘလို့ဆိုဒီအဒီစခန်းမှာကစားနပ်ရိတ်ခါပြက်လက်နေတာ300ကျော်ရှိပြီအခြေခံစားနပ်ရိတ်ခါကဖန်စီစားပဲပေါ့နော်မရတာအခု300လောက်ရှိပြီစားတော့ခက်ခဲတယ်ဒီ positive ဖြစ်ပြီဆိုတော့ဒီတဲ့အတိုင်းပဲကျန်ကလည်းလောက်တောင်းဖြစ်သွားပြီဒီ positive ဖြစ်တဲ့လူသွားပြီးတော့ဆက်ချက်ကြည့်ဖို့ဒီဆိုင်ကလည်းဒါပြက်တနာဖြစ်တယ်ပြီးအခုမှလည်းအမှရှိရဆရာကလည်းဘိုင်းကိုမျက်မိပြီးခါမှာဆေးဝါးပိတ်စားတော့ဒါတော်တော်များများလိုတယ်ပြီးရင်အောက်ဆီဂျင်ရေလိုအပ်နေတယ်အဆီဂျင်လိုရတဲ့ဆိုရင်ဒီရှိထားဖို့လိုတယ်လို့ပြော
လက်ရှိမှာတော့မန်ချက်ယာမှာယောဂဆူဆူဝါဖြစ်တဲ့အခြေအနေမျိုးမရှိပဲအရေးပေါ်ကုသရေးဆောင် ICU မှာလူနာ2ယောက်သာရှိပါတယ်ကိုဗစ်ရောဂါကူးစက်မှုကြောင့်တရုတ်နိုင်ငံဘက်ကနယ်စပ်ကိုပိတ်ထားပြီးစားနပ်ရိတ်ခါတင်သွင်းမှုခက်ခဲနေတယ်လို့အာလူတိတ်ကိုကြက်ငွေ3,000လောက်ထိဈေးမြင့်တက်နေပါတယ်မန်ချက်ယာမှာကိုဗစ်ကူးစက်မှုတွေပြန်မြင့်လာတာကြောင့်ကြာသပတေးနေ့ကစပြီးအသွာလာကန့်သတ်မှုတွေကိုလည်းပြန်လည်ချမှတ်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့မန်ချက်ယာမြို့မှာကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဆန်းသတ်မှုတွေလုပ်နေပြီးပိုးမှုတွေ့တဲ့သူတွေကိုတော့ကာကွယ်ဆေးထိုးပေးတာတွေလည်းရှိပါတယ်မန်ချက်ယာမြို့မှာဇွန်ဇူလိုင်လတွေကကိုဗစ်ကူးစက်သူလူနာ4500ရှိခဲ့ပြီးအသွာလာကန့်သတ်မှုတွေလည်းလုပ်ခဲ့ပါတယ်အော်ကိုလာကုန်းပိုင်းမှာပိုးတွေ့လူနာ200လောက်သာကျန်တော့တာကြောင့်စက်တင်ဘာလ1ရက်နေ့ကစအတော်လာကန့်သတ်မှုတွေကိုလည်းဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ